年တွင်ကနိုင်ငံခြားသားရှုပြောင်းလုပ်သမားတို့ရဲ့အလုပ်တာဝန်စီမံခန့်ခွဲရေးအဥပဒေစီမံချက်အသစ်ထွက်ပေါ်လာပြီးတဲ့နောက်နေရပြောင်းကြတဲ့မြန်မာတွေတောင်းနှံ့ချီရှိသွားပါပြီ။ဒီလိုနေရပြောင်းကြတဲ့အတွက်ထိုင်းနိုင်ငံရဲ့ရေလုံငန်းနဲ့ဆောက်လုပ်ရေးလုပ်ငန်းတွေစတဲ့အလုပ်တွေမှာတရားမဝင်မြန်မာနိုင်ငံသားတွေကိုအားထားပြီးလုပ်ကိုင်နေရတဲ့ထိုင်းလုပ်ရှင်တွေအခက်အခဲတွေကြုံတွေ့နေရပါတယ်။ဒါကြောင့်အလုပ်သမားတွေအတွက်ဈေးသက်သာနိုင်တဲ့နည်းလမ်းနဲ့လက်မှတ်အထောက်အထားတွေကိုလုပ်ပေးဖို့လည်းနိုင်ငံအစိုးရကိုတောင်းဆိုလိုက်ပါတယ်။ဒီအကြောင်းအပြည့်စုံကိုထိုင်းနိုင်ငံအခြေစိုက် VOA မြန်မာပိုင်းတင်ဒါအမအေးအေးမာကတင်ပြပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံအတွင်းနိုင်ငံခြားသားရှေ့ကြောင်းလုပ်သမားတွေရဲ့အလုပ်တာဝန်စီမံခန့်ခွဲရေးအဥပဒေစီမံချက်အသစ်ထွက်ပေါ်လာပြီးတဲ့နောက်အဖမ်းအဆီးတွေဇက်တိုက်လုပ်လာတဲ့အတွက်ဇူလိုင်လ3ရက်နေ့အထိနေရပြန်ခဲ့သူတောင်းနေချီပြီးရှိနေပါပြီ။ဒီလိုမြန်မာလူသမားတွေနေရပြန်တဲ့အတွက်ထိုင်းလုပ်ငန်းရှင်တွေအတွက်လည်းထိခိုက်မျက်နှာမှုတွေရှိကြောင်းထိုင်းစီးပွားရေးလုပ်ငန်းရှင်တွေကလည်းပြောဆိုနေကြတာပါအရင်စဲစုတဲ့တစ်ခုကျော်ကဖြစ်ပေါ်ခဲ့တဲ့ policy တွေနဲ့နှိုင်းယှဉ်ပြီးထိုင်းအစိုးရအနေနဲ့နေရပြန်ခိုင်းရုံနဲ့လူသမားတွေရဲ့ပြဿနာတွေကိုဖြေရှင်းနိုင်မှာမဟုတ်တဲ့အကြောင်းရောင်ကြီးလူသမားအဖွဲ့ကအထွေထွေတွင်းရင်မှုဦးမိုးစေတာဆိုပါတယ်
ပြန်ရုံနဲ့တော့ပြဿနာတော့ဖြေရှင်းသွားမှာမဟုတ်ဘူး။ဒါဖြစ်လို့လည်းဆိုတော့ဒီလူ့သမားတွေကဒီနိုင်ငံကိုထိုင်းနိုင်ငံကိုစလာတယ်ဆိုတော့ဗမာပြည်ရဲ့ဒီနိုင်ငံကြီးစီးပွားရေးအထူးသဖြင့်တော့စီးပွားရေးမပြေလည်မှုတွေကြောင့်သူတို့အိုးအိမ်ပြစ်ပြီးတော့ဟိုလာကြတယ်။တချို့ဆိုရင်ဒါကျွမိသားစုတွေဆိုရင်ဟိုအိုးအိမ်ပါမရှိတော့ဘူး။ကျက်ပြီးတော့ဟိုလာကြတယ်နေသားပေါ့နော်။အဲ့တော့ဒီဆိုင်းဆိုးရကလည်းဆိုင်းဆိုးကအချက်ချက်ပေါ့နော်။သူတို့ဒီလိုပြန်ပို့ရေး policy ပေါ့1990အဲဒီပြင်ပမှုကကုသမဲ့ဆနေအချာစီပွားပြက်ကဆိုင်တဲ့အချိန်တော့လည်းဒါအကြီးဆုံးပေါ့နော်ထိုင်းနိုင်ငံမှာလူသမားတွေဟိုထောက်ထားရှိတဲ့လူရောမရှိတဲ့လူရောပြန်ပို့ကြတယ်ဖမ်းပြီးတော့ဒါပေမဲ့ထိုင်းနိုင်ငံမှာဒီစက်ရုံကြီးအလုပ်ရုံကြီး200ကျော်အထူးသဖြင့်စံစက်ရုံ200ကျော်ပိတ်လိုက်ရတယ်။တော့ထိုင်းလူသမားတွေနဲ့စာထုတ်မှုကြံပြီးတယ် DNM လူသမားတွေနဲ့စာထုတ်မှုကြံပြီးတယ်ဒါပေမဲ့မအောင်ဘူး။နောက်ဆုံးမှဒီထိုင်းသူရနေကြံစင်းစားပြီးတော့ဒါပြန်ဖွင့်ပေးရတယ်ဒါတော့ကွာအာ98 99မှာတခါဖြစ်ခဲ့တယ်။နောက်အဲ့နောက်အဲမှာလဲဒီ2000ခုနှစ်နောက်ပိုင်းမှာလဲဒါမျိုးဖန်ဆီးပြီးတော့ပြန်ပို့တာဒီလုပ်ခဲ့တယ်။ဒါပေမဲ့အဲ့ဒီအစီအစဉ်ကမအောင်မြင်ပါဘူး။ဒီလူသမားတွေကဖန်ဆီးတဲ့ကာလကခဏပဲပြီးရင်ပြန်ပြီးတော့ထိုင်းနိုင်ငံတွင်းကိုနီလန်းပေါင်းစုံကနေပြီးတော့ပဲပြန်ရောက်လာကြတယ
်။မြန်မာနိုင်ငံသားတွေကတော့ရစ်ပတ်တဲ့အလုပ်ခက်ခဲတဲ့အလုပ်အနေရှိတဲ့အလုပ်တွေမှာလုပ်ကင်နေကြတာဖြစ်ပါတယ်။ထိုင်းနိုင်ငံသားတွေကတော့ဒီလိုအလုပ်တွေမလုပ်ကြတော့တဲ့အတွက်လုပ်သားလိုအပ်ချက်အရမြန်မာနိုင်ငံသားတွေအပါအဝင်နိုင်ငံသားသားလူသမားတွေကိုပဲငှားရမ်းလုပ်ကင်ဆန်းနေတာပါ။ဒါပေမဲ့ဒီလုပ်ငန်းတွေမှာမြန်မာလူသမားတွေကလုံအားကခေါင်းပေါင်ဖြတ်ခံရမှုတွေနဲ့လူကုန်ကူးမှုတွေဖြစ်ပေါ်နေတာကြောင့်ထိုင်းဆိုရဟာဝေဖန်မှုတွေခံနေရပါတယ်။အမေရိကန်နိုင်ငံသားဥက္ကဋ္ဌကနှစ်စဉ်ထုတ်ပြန်ခဲ့တဲ့လူကုန်ကူးမှုတိုက်ဖြတ်ရေးလုပ်ငန်းတွေမှာပြက်ကွက်တာကြောင့်ဆိုပြီးတရားသတိအစိုးရအစစ်တမခံလာရတဲ့အထိအခြေအနေတွေဖြစ်သွားခဲ့တာပါ။ဒီနောက်ထိုင်းနိုင်ငံဟာစစ်အစိုးရတက်လာပြီးတဲ့နောက်တရားမဝင်လူသမားပြဿနာတွေနဲ့လူကုန်ကူးမှုတိုက်ဖြတ်ရေးလုပ်ငန်းတွေကိုပြင်းပြင်းထန်ထန်လှုပ်လာခဲ့တာကြောင့်ဒီကတဲ့နှစ်ကစလို့တရားသူစောင့်ကြည့်စည်းနဲ့မှတမခံခဲ့ရပါတယ်။အမေရိကန်အစိုးရရဲ့2018ခုနှစ်လူကုန်ကူးမှုအစီရင်ခံစာမထွက်ခင်မှာပဲထိုင်းအစိုးရဟာဥပဒေစီမံချက်အစ်စ်ထုတ်ပြန်ခဲ့တာပါ။ဒီဥပဒေထွက်လာပြီးတဲ့နောက်တရားမဝင်အလုပ်သမားတွေကိုစီခိုင်းတဲ့အလုပ်ရှင်တွေအပေါ်မှာပြင်းထန်တဲ့ပြစ်ဒဏ်တွေပေးရမယ်ဆိုတာကြောင့်အလုပ်ရှင်တွေကလည်းအလုပ်သမားတွေကိုလက်မခံရဲတော့ပဲဖြစ်သွားခဲ့ပါတယ်။ဒီအတွက်စီးပွားရေးထိခိုက်မျက်နှာမှုတွေရှိတယ်ဆိုပြီးထိုင်းလုပ်ငန်းရှင်တွေကအကြံပြုဝေဖန်ခဲ့ပါတယ်။ဒီအတွက်တောက်ကြံနေမှာတော့အစိုးရကဥပဒေပုံမှန်တစ်ချက်ကိုရပောင်း120ဆိုင်းငံ့ထားပြီးပြန်လည်သုံးသပ်မယ်လို့ပြောဆိုထားတာပါ။ထိုင်းနိုင်ငံမှာလည်းအလုပ်သမားလိုအပ်ချက်တွေရှိနေတာရဲ့စီးပွားရေးကျက်တဲလွန်းလာရဲ့ကြောင့်နေရပြန်ဖို့ခက်ခဲနေတဲ့မြန်မာလူသမားတွေအတွက်နှစ်နိုင်ငံအစိုးရတွေညှိနှိုင်းပြီးအလုပ်သမားတွေအတွက်ဈေးနှုန်းသက်သာပေမဲ့နီးလန်းနေတဲ့အထောက်အထားလက်မှတ်တွေထုတ်ပေးတင်တယ်ဆိုပြီးဦးမိုးစွာဆက်ပြောပြပါတယ
်။ရှိနေတာကတော့ဒီနှစ်နိုင်ငံအစိုးရကြားထဲမှာခဏတိုင်ဒီလက်မှတ်တွေကို MOU စနစ်နဲ့ကလေးနှစ်တန်းလက်မှတ်တွေလောက်ကြအောင် passport တွေလောက်ကြတယ်နောက်တခါပိုင်းအောင်ကစနစ်ကိုလုပ်တယ်ပိုင်းအောင်ကနေ passport စနစ်ကိုလုပ်တယ်နောက်တခါ CI စနစ်ဆိုပြီးတော့အဆင့်ဆင့်လုပ်ကြတယ်အဲ့အဆင့်တိုင်းအဆင့်တိုင်းမှာအာဒီအလုပ်သမားတွေကတော့ပုံကြည့်ကြပုံရသွားတာများတယ်ဆိုတော့ကျွန်တော်တို့ပြုစီကျင်တာကတော့ခုနပြောတဲ့နိုင်ငံနှိမ့်နိုင်ပြီးတော့ဒီထိုင်းနိုင်ငံအတွင်းမှာပဲဒီအလုပ်သမားတွေကိုဝန်ကုန်ချေးကြအစီအစဉ်မှာမရှိနိုင်တဲ့နည်းတွေကိုစင်စားပြီးတော့လုပ်မယ်ဆိုရင်ကျွန်တော်တို့ရနိုင်တယ
်ထိုင်းနိုင်ငံမှာတရားဝင်ရောတရားမဝင်မှာလုံးလုံးကြိုင်နေကြတဲ့မြန်မာလူသမား3တန်းကနေ4တန်းလောက်ထိရှိနေပြီးတရားဝင်ထောက်ထားတွေနဲ့အလုံးလုံးကြိုင်နေကြသူတွေကတော့တင်းကျနှောင်းလောက်ပဲရှိတာပါအခုအခါမှာတော့အလုံးသမား6000ကျော်ဟာနေရပြန်ရတာကြောင့် ထိုင်းနိုင်ငံဘက်ကလည်းအလုတ်သမားတွေကိုထွက်ကားရီနဲ့ပြန်ပို့ပေးနေတယ်လို့မြန်မာဘက်ကလည်းပြန်ဟိတအလုတ်ဆောင်နေတဲ့အဖွဲ့တွေကလည်းနေရာရင်းကိုပြန်နိုင်ဖို့အတွက်ကားရီနဲ့စီစဉ်ဆောင်ရွက်ပေးနေပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံတွင်းမှာတော့အလုတ်သမားတွေအနေနဲ့စာဝင်နေပြည်လည်ဖို့နဲ့အလုတ်ကအခွင့်အလမ်းတွေရနိုင်ဖို့ဆိုတာကတော့အာမခံချက်မရှိသေးဘူးဆိုပြီးအလုတ်သမားတွေဘက